မြန်မာတပ်မတော် RCSS နဲ့ညီညာရေးအကျိုးတော်ဆောင်တွေပါဝင်တဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေး JMC စစ်အတီးပြူရေးအဖွဲ့ဝင်တွေဟာရှမ်းပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးဒေသခံလူထုနဲ့ဒီကနေ့တွေ့ဆုံပြီးအခြေအနေတွေကိုလေ့လာစုံစမ်းခဲ့ပါတယ် JMC အဖွဲ့ရဲ့ခရီးစဉ်နဲ့ပတ်သက်လို့ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
တမရော်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတဲ့စောင့်ကြည့်ရေးကော်မတီ GMC ရဲ့ခီးစဉ်တွေစတင်လိုက်ပါပြီ။စစ်စစ် TPU အဖွဲ့ဟာဒီကနေ့မှထိတွေ့မှုဖြစ်ပွားခဲ့တဲ့နမ်လန်ကိုရောက်ရှိနေတယ်လို့ GMC အလုပ်အဖွဲ့ရဲ့ဦးဆောင်ညွှန်ကြားမှုကိုမင်းစောဦးကအခုလိုပြောပါတယ
်။အချင်းဖြစ်ပွားခဲ့တဲ့နေရာတွေမှာရှိတဲ့ပြည်သူလူထုကိုကျွန်တော်တို့လာတဲ့ mission ပေါ့နော်။လာရင်းစွဲကိစ္စကိုရှင်းပြတယ်။ပြီးတော့အဲ့ဒီမှာရှိတယ်ဒီကိစ္စနဲ့ပတ်သက်ပြီးသိနိုင်တယ်ဆိုတော့ပြည်သူလူထုနဲ့မေးမြန်းပြီးတော့ပေါ့နော်တူးချင်းစီနဲ့တွေ့ဆုံပြီးတော့အချက်အလက်တွေကောက်ယူတာလုပ်နေပါတယ
်အခုလိုအောက်ခြေဒေသတွေအထိစင်ပြီးစုံစမ်းစစ်ဆေးတာတွေတပတ်ကြာပြုလုပ်မှာဖြစ်ပြီးနောက်တစ်လလောက်မှာတော့ဒီစုံစမ်းစစ်ဆေးမှုအခြေအနေတွေကိုထုတ်ပြန်နိုင်လိမ့်မယ်လို့ခန့်မှန်းထားကြောင်းသူကပြောပါတယ်နှစ်ဖက်တပ်တွေလက်နဲ့ချီကြတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်လို့ရှမ်းပြည်ပြည်ထောင်စုကောင်စီ RCSS ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်နည်းမြေအတိတကျသမတ်တာတွေပြပြပြပြမရှိသေးဘူးနောက်ပြီးတော့ NCA ထဲမှာပါတဲ့တည့်ရက်နယ်မြေတို့နောက်ပြီးတော့နယ်မြေပိုင်းခြားရေးတို့ဒီကိစ္စတွေဟာကျွန်တော်တို့တကယ်လုပ်ငန်းပေါ်ဆောင်တဲ့နေရာမှာအခက်အခဲတွေအများကြီးရှိပါသေးတယ်အတိတ်ပဲပေါ်ဆောင်တဲ့အပိုင်းမှာရောတကယ်လက်တွေ့ကြကြလို့ဆောင်ရမယ်အနေအမှာတော့ညီနိုင်စားအဆင့်တော့ပဲရှိပါသေးတယ်ဆိုတော့နည်းနည်းမတတ်မရသေးတဲ့ကာလအတွင်းမှာနည်းနည်းကျွမ်းနာတွေနောက်ပြီးတော့လုပ်ငန်းပိုင်းမှာမရှိမလင်းတဲ့ဒီအပိုင်းလေးတွေရှိတော့ဖြစ်တွေ့မှုတွေဖြစ်ပွားနေရတဲ့အခြေမဲ့ဖြစ်ပါတယ်
မြန်မာနိုင်ငံတော်ဝန်အပြစ်ကရစိတ်ပြီးငင်းငင်းရဖို့အစိုးရအနေနဲ့ကြိုးပမ်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲအထူးသဖြင့်ကချင်ကရင်နဲ့ရှမ်းပြည်နယ်တွေမှာဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာပြီးတချို့နေရာတွေမှာတပ်မတော်ဘက်ကလေကြောင်းကနေပါထိုးစစ်ဆင်လာပါတယ်မကြသေးခင်ရပိုင်းအတွင်းမှာပဲချင်းပြည်နယ်နဲ့ကချင်ပြည်နယ်မှာတော့တစ်ဖက်နဲ့တစ်ဖက်အပြစ်ကရပစ်ဖို့စစ်ရဲစေးရေးလူထုကဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်တိုက်ပွဲတွေအခုလိုဖြစ်ပွားနေရတွေကိုအ мян ဆုံးရစဲဖို့ကြိုးစားတဲ့အနေနဲ့လဲအခုလိုအောက်ခြေဒေသအထိဆင်းပြီးတော့လေးလာစုံစမ်းနေတာလို့ကိုမင်းစောဦးကပြောပါတယ
်။GMC အနေနဲ့ကတော့ NCA လက်မှတ်ထိုးပြီဆိုလို့ရှိရင်တော့ထိုးတဲ့အဖွဲ့တွေနဲ့တိုက်ပွဲမဖြစ်အောင်မထိတွေ့အောင်ဆိုပြီးကျွန်တော်တို့ဝိုင်းပြီးတော့ကြိုးစားတယ်။ဖြစ်ခဲ့လို့ရှိရင်လည်းဖြစ်ခဲ့တဲ့ခါတွေနောက်တစ်ခါထပ်မဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒါတွေဝိုင်းပြီးတော့စီစစ်တဲ့လုပ်ငန်းတွေကိုကျွန်တော်တို့လုပ်တာဖြစ်ပါတယ်။အဲဒီတော့ကျွန်တော်တို့ GMC အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီလက်မှတ်မထိုးတဲ့အဖွဲ့ချိန်နဲ့လက်မှတ်ထိုးပြီးသားအချိန်နဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ပြီးတလောက်ကတော့အနည်းဆုံးတိုက်ပွဲအရေအတွက်12ဆလောက်12ဆပေါ့နော်ချော့ချနိုင်ရတယ်အဲ့လိုတော့ကျွန်တော်တွေ့ရပါတယ
်တိုက်ပွဲတွေဖြစ်ပေါ်တာကြောင့်ဒေသခံထောင်ထဲချီအိုးရင်စွန့်ခွာနေထိုင်နေရပြီးစာဝတ်နေရေးကျန်းမာရေးအတွက်အလူရှင်တွေအပေါ်မိခိုနေရတယ်လို့ဘူမူကြီးဆိုင်လာကပြောပါတယ
်မိုင်းကန်မြို့နယ်တုံလောနောက်ပြီးတော့နမ်လာမြို့ဒေသမှာဆိုရင်စစ်ပေးရှောင်းနေ2000ကျော်လောက်ရှိပါတယ်လို့သိရှိရပါတယ်။တချို့ကြတော့အိမ်မကြံရသေးပါဘူးတိုက်ပွဲတွေထပ်မံဖြစ်ပွားမှာကိုလည်းသူတို့ကအမခံချက်မရှိတဲ့အတွက်အိမ်မကြံရကြသေးပါဘူး။သူတို့စားဖို့နေရတဲ့အတွက်လည်းဒီအဲကျွန်တော်တို့ဒီပြင်းထန်ကစီ SO တွေရဲ့ချုပ်ပန်းမှုနဲ့တချို့ဒီအလူရှင်တွေနဲ့ပဲသူတို့ကဒီခိုပြီးနေရပါသေးတယ်လို့သိရပါတယ်ခင်ဗျ။
နောက်နေ့ဖေဖော်ဝါရီလမှာပြည်ထောင်စုညီငယ်ရေးညီလာခံ27ရာစုပင်လုံးညီလာခံကိုတကြော့ပြန်ကျင်းပဖို့မြန်မာအစိုးရတာဝန်ရှိသူတွေကညှိမှန်းထားပေမဲ့အခုချိန်အထိတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ